ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲမနစ်တောက်ကြာနေကကွာတာဖိုင်နယ်ပထမပွဲစဉ်မှာကရိုအေးရှားကဘရာဇီးကိုအနိုင်ရပြီးဆီမီဖိုင်နယ်ကိုတက်ရောက်သွားပါတယ်။ပထမမိနစ်90နဲ့အချိန်ပိုမိနစ်30မှာတော့တစ်ဖက်နဲ့တစ်ဖက်တကိုးစီဖြစ်တရေဖြစ်ကပယ်နယ်တီနဲ့အဆုံးဖြတ်ပေးလိုက်တဲ့အခါမှာကရိုအေးရှားအသင်းကအနိုင်ရသွားပါတယ်။ဒုတိယပွဲစဉ်ဖြစ်တဲ့အာဂျင်တီးနားနဲ့နယ်သာလန်အသင်းတို့ကစားကြရမှာလဲမိနစ်ပရမပိုင်းမိနစ်90နဲ့အချိန်ပိုမိနစ်30အထိနှစ်ဂိုးစီနဲ့တရေဖြစ်ကပယ်နယ်တီဆုံးဖြတ်ရမှာအာဂျင်တီးနားကအနိုင်ရသွားပါတယ်။ဒီနေ့ပွဲစဉ်ဒီမှာအာဂျင်တီးနားအကျော်မော်မက်ဆီဟာသွင်းဂိုးစုစုပေါင်း၄ဂိုးနဲ့အခုကမ္ဘာဖလားမှာဒုတိယဂိုးသွင်းအများဆုံးဖြစ်ပါတယ်။ဒီနေ့အနိုင်ရရှိကြတဲ့ခရိုအေးရှားအသင်းနဲ့အာဂျင်တီးနားအသင်းတို့ဟာစီမီဖိုင်နယ်ပွဲစဉ်အဖြစ်ဒီဇင်ဘာလ23ရက်နေ့မှာရှင်ပြိုင်ကြရမှာဖြစ်ပါတယ်။ဒီကနေ့ပွဲမှာဒီကနေ့မှာလဲကွာတာဖိုင်နယ်ပွဲစဉ်အဖြစ်မော်ရိုကိုနဲ့ပေါ်တူဂီပထမပွဲကစားကြရမှာဖြစ်ပြီးဒုတိယပွဲမှာတော့အင်္ဂလန်နဲ့ပြင်သစ်တို့ကစားကြရမှာဖြစ်ပါတယ်ခင်ဗျာ